38ခုနှစ်ကဆုံးလာပြီဗုဒ္ဓနေ့နေ့လယ်နှစ်နာရီနဲ့18မိနစ်အချိန်မှာတရားဝေစာနောက်ကြတော့နှစ်နာရီနဲ့18မိနစ်အချိန်တရားဝေစာဒီနေ့ကလဘာလုံးသတ်မှတ်ထားတဲ့ဘုရားနေ့မြတ်စွာဘုရားရဲ့မြတ်စွာဘုရားပွင့်တော်မူတဲ့နေ့ဒီလိုဘုရားနေ့လို့တကဘာလုံးသတ်မှတ်ထားမနောပွင့်တော်မူတဲ့နေ့မဟုတ်ပါဘူး ဟောတော်မူတာလည်းဒီနေ့တော်ထက်တာလည်းဒီနေ့ဘုရားဖြစ်တာလည်းဒီနေ့ပရိနိဗ္ဗာန်သံဃာလည်းဒီနေ့အဲကြောင့်ဒီနေ့ကိုဘုရားနေ့လို့ဒီဘာလုံးကအတိအမှန်ပြုပြီးတော့ဒီဘာလုံးဘုရားဘာသာဝင်သူတည်းများဒီနေ့မှာအထူးတလဲဘုရားရှင်တော်မြတ်ဘုရားကိုပူဇော်တဲ့ပွဲကျင်းပရတယ်။အဲဒီကျင်းပရမှာဒီနေ့ကသတင်းစာတွေတွေ့လိုက်တယ်။၃-၄ရက်လောက်ကနေတွေ့ရတယ်ကိုယ်ရီးယားမှာဗုဒ္ဓနဲ့ကျင်းပါတာကျင်းသာထောင်သားတွေ4,000ကျော်ထင်တယ်လို့ပြလိုက်တယ်ထိတ်မှန်နေတယ်ကျွန်တော်မြတ်ဘုရားဟာဒီနေ့မှာပဲအရဟတမဉာဏ်သဗ္ဗညတဉာဏ်ကိုရပြီးတော့ကိလေသာဆင်းရဲမှလုံးဝလောဘဒေါသမောဟအစိုက်တဲ့ကိလေသာတွေရဲ့အနှိမ့်သက်ခံဘဝမှာလုံးဝလွတ်မြောက်သွားတဲ့အတွက်အဲဒါကိုထိမ့်မှပြုပြီးတော့ထောင်သားတွေကိုထုတ်လိုက်တာနဲ့ဒူပါတယ်အဲဒါလို့ဒီနေ့ဒီအခါမှာအိန္ဒိယမှာလည်းပဲဗုဒ္ဓနေ့ဆိုပြီးတော့ဟောပြောပွဲတွေလုပ်ကြတယ်ဟောပြောပွဲလုပ်တဲ့အချို့မှာတရားစာပြီးရုပ်ပွဲတွေလုပ်ကြတယ်အဲ့ဒီတရားစာပြီးရုပ်ပွဲတွေမှာဒီလိုပါခရိယံဘာသာခတ်ဆန်းဆန်းသံတရားတွေနဲ့လိုက်မြန်မာပြည်မှာဘုန်းကြီးကျောင်းသားတွေငယ်စဉ်ကတင်ရတဲ့အပြင်အောင်မြင်သော်ဘာဟုသဟတ္တမပိနေမိတသာဥဒံတံဝိရိမေထလာပုဒိတဂောရံသတိနာမာရံဒါနာတိဓမ္မဝိဒိနာဇိတဝမုနိံရောတံတေဇာတာဘောဓိမေဇာမင်္ဂလာမနကောင်းတဲ့ဘုရားတော်တို့ရှင်ကြီးတဲ့ဘုရားရှင်ရဲ့အပြင်အောင်ရင်းနေတဲ့ဒါကိုအိန္ဒိယနဲ့ပြီးကိုကြတော့မလန္ဒာလပါဠိကဗျာလဲပါဠိကဗျာကိုဆိုတော့သူတို့ကကဗျာသာနဲ့ဆိုတယ်ကဗျာသာနဲ့ဆိုပြီးတော့အိန္ဒိယမှာသံဃာနဲ့လိုက်ဆွေးဆွေးနေတဲ့ဆိုတာပေါ့ဆွေးဆွေးနေဆိုတော့သံဃာနဲ့လိုက်တော့ဒီပါဠိကိုပါဠိကဗျာဖြစ်တဲ့အတိုင်းကဗျာဝင်နဲ့ဆိုတဲ့အပြင်အမှန်နားထောင်အောင်အဓိပ္ပာယ်သိတယ်ဆိုလို့ရှိရင်လည်းပဲဘုရားရှင်ရဲ့အောင်တော်မူတဲ့သရုပ်စိတ်ထဲမှာသင်္ကေတနဲ့ပေါ်လာတယ်အဲလိုခြင်းပါဒီဘုံမှာကြတော့ဒီဘုံမှာကြတော့အကြည့်အပြည့်ပွဲတွေပြန်ပါသုံးလာသံသာတွေကစပြီးတော့သူတို့စိုင်းပြင်းရတယ်ဒီမှာဒရင်ကျပွဲတောင်နိုင်ပွဲတွေဒရင်ကျပွဲတောင်နိုင်ပွဲတွေမှာကြီးကြီးကျယ်ကျယ်ဖတ်စောစောကပဲစိုင်းပြင်းပြီးတော့ဆောင်ရွက်ကြတယ်သူတို့ဒီမှာတော့မလုပ်ကြရတယ်လို့ဆိုတော့မုတ်ဦးကြီးတွေခန္ဓာနာနာကြီးလောက်ကြတယ်မုတ်ဦးကြီးရဲ့ခန္ဓာနာနာကြီးတွေလောက်ပြီးတော့အဲ့ဒီမှာမီးရောင်ဆုံးနေတော့ရတယ်ပြီးတော့အဲ့ဒီမုတ်ဦးတွေမှာနိပတ်တော်ပတိတွေရေးတရားရဲ့ဖြစ်တော်တဲ့ပတိတွေရေးတချို့ကရုပ်တွေတွေလောက်တချို့ကနတ်ကြီးမှာနတ်သားနတ်သမီးတွေနတ်စည်းစိမ်ခံစားနေတဲ့ဟာကိုအယုတ်တွေကိုအရှင်သက်ခလုတ်နဲ့လုပ်အဲတချို့ကတော့လာကြည့်တဲ့ပုံစံတွေသံဝေကရအောင်ဆိုပြီးတော့မရေကန်းတွေကို ရုပ်တွေနဲ့စက္ကလုတ်တွေနဲ့အရှင်လို့တချို့နေရာမှာဆိုမရေသာကြီးကအောက်ကပလက်ကြီးမရေခံစားရတဲ့ပုဂ္ဂိုလ်ကအောက်ကပလက်ကြီးမရေတဲ့မရေသားတွေကအဲ့ဒီအယုတ်ကြီးကိုလွှတ်နေတိုက်တကယ်ကိုလူတွေလွှတ်နေတိုက်နေသလားလို့ဒီလိုအောင်းမြင်ရတဲ့အဝေးအကြီးလောက်ကြားနေတယ်။ဒါလည်းအစိုက်ဒီဖြင့်ဗုဒ္ဓဘာသာနဲ့ပတ်သက်တဲ့ပြမတည်ဘူးသာတန်းနဲ့ရလဲပေါ်ထုတ်တယ်ပေါ်ပြောမှုနဲ့ရလဲပေါ်ထုတ်တယ်ဒါမှမဟုတ်ဥစဉ်ပကြီးနဲ့ရလဲသရုပ်ပေါ်တယ်ဒါမှမဟုတ်ခုနပြောတဲ့ရုပ်သေးရုပ်ရှင်နေနဲ့လည်းသရုပ်ပေါ်ထုတ်တယ်သူတို့မှာတော့ဒါရီလာဇာဖလေးရဲ့ငားရဲ့လက်ကြော်တရဲ့၃ရက်ပဲအဲ့ဒီ၃ရက်ဆိုလို့ချင်းရောက်ပြီးတော့အဲဒီမုတ်ဦးတွေကြောက်လဲပတ်ပြီးတော့ကြည့်ကြတာဒီမှာဒလောင်နိုင်ကြည့်ကြတယ်ပေါ့ဒီမှာဒလောင်နိုင်ကတော့ကိုယူကားကြီးတွေ့ရတယ်ကိုယူကားလေးတွေ့ဟိုမှာတော့ဒီမျိုးပွဲလေးသံဝေကကြပွဲလေးလိုင်းနာကျင့်ပြန်ပွဲလေးအဲ့ဒါလေးပဲတွေ့ရတယ်လိုက်ကြည့်တဲ့အခါကျတော့မိအောင်ဆုံးနေဟိုခလုတ်မျိုးမျိုးနဲ့ထွန်းလာကလည်းဒီမှာထွန်းလာနေတယ်တော့အများကြီးသာအဲဒီမုတ်ဦးတွေကိုသူတို့ကတော့ဒေါရနာလို့ခေါ်ဒေါရနာဆိုတာပါဠိဘာသာပဲယုဒကားတွေမှာတကားပြင်ဘက်ကတော့တွင်းကတကားခံအောင်ကတ်ဆိုင်ထားတဲ့တိုင်တူတော်ထားတယ်ခေါ်အဲဒါအဲ့ဒီတိုင်မှာအထက်ကမုတ်တွေပါတယ်လက်ကြီးကပါတယ်နဲ့ယူပါတယ်ဒါကြောင့်မို့သူဒီဟိုမှာကဆုံးလာပြီးနေလောက်တဲ့အဲ့ဒီမုတ်ဦးတွေကိုလည်းသူတို့ကဒေါရနာလို့ခေါ်တယ်။အမြင့်ကြီးတွေပဲဒီဒီဓမ္မယုံခေါင်းတော့မကောက်ဘူးတချို့ကလည်းကျေရာလည်းတော့မကောက်ဘူး။အဲ့တော့အဲ့ဒီထဲမှာနိဗ္ဗာန်တော်ကြီးဘုရားဖြစ်တော်စဉ်နေတချို့တရားဒေသနာတော်တခုရဲ့အကြောင်းအရာတွေပကြီးတရုပ်ပေါ်လာတယ်မနေဘူး။ဒီဘက်မှာဗမာကြီးတဲ့သူတို့ကပါတယ်။ဗမာကြီးလိုသံဃာနိုင်ပွဲဆိုတာမရှိဘူး။တဲ့ရင်ရောမလဲတော့ဗမာဒီလူကြီးကြီးကျယ်ကျယ်မလို့ဘူးအိမ်ဒီမှာပြီးတော့ထွန်းရတယ်ဗမာဒီကတလောင်းနိုင်ဝဲကြမှာအကြီးကျယ်လောက်ကြတယ်တလောင်းနိုင်ဝဲဆိုတာဗုဒ္ဓဘာသာဝဲပုံခိန်ဒူပွဲအဲ့ဒါဗုဒ္ဓဘာသာဝဲမှတ်ပြီးတော့ယူလာကြလာနဲ့လုံနေတာခိန်ဒူတွေကတမုံလာကြီးဆိုလို့ရှိရင်တမုံလာကြီးနေဆိုတာခိန်ဒူတွေရဲ့ရှေးကခိန်ဒူတွေရဲ့တစ်ဖက်ကြည့်တဲ့နေ့တလားကြည့်တဲ့နေ့ဥရုတပတ်လည်းတယ်ဥရုသုံးပါဥရု6ပါးရှိတာမှာသံဃာမုံလာကြည့်ပြီဆိုလို့ချင်းဥရုတပတ်လည်းသွားတယ်အဲ့ဒီနေ့မှာပြေတွေကလည်းသုံးရာဒီကလည်းမကူမကင်းနဲ့အင်မတန်ပါရချမ်းကြီးတယ်အဲ့တော့ကောင်းမြင်တဲ့ပြင်လုံးဟာပြေအောင်လာအောင်နေနဲ့လင်းထိန်နေပြီးတော့အင်မတန်ပါရတာကိုကြီးခါကတော့သံဃာမုံလာဆိုရင်တိမ်နေပါလေရတဲ့တည်းမရှိတော့ဘူးမရှိတော့ကျေရင်ဟာရှိတော့အကုန်လုံးမြင်ရတယ်အဲ့တော့အဲ့ဒီလာအမှာနက္ခတပင်ဂုဋ္ဌာနက္ခပွဲတဲ့ပင်သင်ရင်ပြင်ပလို့ရကျူရင်ကျော်ရတယ်နက္ခပွဲတဲ့ပင်သင်ရင်ပြင်ပနက္ခဝိရကသမိဇာတောင်းတိတ်ပွဲတဲ့ပင်ပြင်ပတယ်ဒီတော့မလားဒီနေအဲ့ဒါအဲ့ဒီကအဲ့ဒီနက္ခပွဲတဲ့ပြင်တောင်တိတ်ပန်းတဲ့ပြင်ဆိုတော့ထိန်သူယူဆတွေဟာဗမာပြည်ရောက်လာဗုဒ္ဓဘာသာနဲ့အတူပါလာပါလာတဲ့အခါကျတော့ဒါထဲမှာဓာရီတွေ့တော့ရှင်းရှင်းကသာပြီးဆိုလို့ရှိရင်အမတန်ယူစီကြတာကိုယူစီကြတယ်ဆိုတော့သာပြီးတဲ့ပါလာလို့ရှိရင်ဗုဒ္ဓဘာသာပဲလို့ယူဆပြီးတော့အဲ့ဒီအတိုင်းဒီမှာလည်းပဲသံဃာမုံလာကြီးနေမှာကိုယ်လမ်းတည်းကျင်းပရာကနေပြီးတော့တဇောင်းတိုင်းဆိုတာဖြစ်လာလို့ရပါတယ်။ဘုရားဘာသာနဲ့ဘာမှပတ်သက်ဘူး။ဒါအခုတော့ဘုရားဘာသာနဲ့ပတ်သက်တဲ့အောင်အောင်လုပ်နေရပျော်ဝဲရှင်ဝဲတစ်ခုပါပဲ။အဲတကယ်ပတ်သက်တာကတော့အခုပထုံလာကြီးနေ၊ဘဝလူလာကြီးနေ၊သရင်ကျော်လာကြီးနေဒီနေ့တွေကတော့သင်ကြားတဲ့နေ့ဘဝလူလာကြီးနေဆိုလဲဝါဝင်ပွဲတဲ့ညလာနေနေသလိုချင်းလဲဝါကျော်ပွဲညလာနေနေသလိုချင်းလဲဗုဒ္ဓနေပွဲဆိုတော့ဗုဒ္ဓဘာသာနဲ့တည့်ရက်ဆိုင် တင်ညာဘွဲတွေကတော့ဒါကတော့လူကိုရေးယဉ်ကျေးမှုနဲ့ဆိုင်တဲ့ဘွဲတွေအဲ့ဒါတော့ဗုဒ္ဓဘာသာကတော့ပါတယ်မြန်မာဗုဒ္ဓဘာသာတွေကဗုဒ္ဓဘာသာဘွဲမဟုတ်တော့လည်းပဲဗုဒ္ဓနဲ့ဆိုင်တဲ့ဘွဲမဟုတ်တော့လည်းပဲယဉ်ကျေးမှုလူကိုရေးနဲ့ဆိုင်တဲ့ဘွဲအတွက်နေအားပေးလိုက်တယ်ဆိုလို့ရှိရင်လည်းအဲ့ဒီနေအားကိုအကျိုးရှိအောင်အသုံးချကြတာများတယ်။ဒါနတိကြတယ်၊သီလဆောက်ပြီးဆောက်ပြီးကြတယ်၊တရားနာကြတယ်၊တရားဘာဝနာခေါင်းများအားထုတ်ကြတယ်။အဲ့ဒါတော့ဒါကြတော့ဒီဘိုးတဲ့ပုံမှန်ကြီးရတော့အဲ့တော့ဒီဗုဒ္ဓနေဆိုတာကိုဘယ်ကစသတ်မှတ်လိုက်တာလဲဆိုစီဟိုကျော်ကစသတ်မှတ်လိုက်။စီဟိုကျော်ကစသတ်မှတ်လိုက်တာအဲ့ဒီတော့1820ကျော်လောက်မှနေတူတာပဲသိချင်မှမတ်မိဗမာပြည်ကအင်္ဂလိပ်အထက်ပိုင်းကိုမသိနေပါဘူးအဲဒီအခါမှာဒီလိုကကဆုံနာကြီးနေကိုဗုဒ္ဓနေလို့သတ်မှတ်လိုက်တော့ဒီကဘာလည်းဝိုင်းအသိမှပြုလိုက်ကြဗုဒ္ဓနေလို့သတ်မှတ်လိုက်တဲ့အခါကျတော့အဲဒီဗုဒ္ဓနေမှာဗုဒ္ဓဘာသာနဲ့ဆိုင်ရာပွဲသဘင်တွေကျင်းပတဲ့အခါကျတော့တိုက်ထောင်ကိုအလန္တကွန်လိုးလာအလန္တကွန်လိုးလာတဲ့အခါကျတော့ဗုဒ္ဓဘာသာတို့ရဲ့အနံဘယ်လိုဖြစ်တယ်လဲလို့ဝိုင်းကြံစဉ်းစားကြတယ်။ကြံစဉ်းစားကြတော့ဘယ်သူကအကြံရတယ်လဲလို့ဆိုတော့အမေရိကန်ဗုဒ္ဓဘာသာကာနေအော့ဖ်ဖို့ဆိုတဲ့တခါကြီးရတယ်။အမေရိကန်ကနေပြီးဗုဒ္ဓဘာသာဖြစ်လာတယ်။ကာနေကြီးပဲပရမတော့အိန္ဒိယမှာသူကတီဟိုဆိုတီဟိုဆိုပြီးအသိဉာဏ်ရယ်ဝင်တယ်။ဝင်ပြီးတီဟိုဆိုပြီးသဘောတရားတွေယုံကြည်လက်ခံတယ်။နောက်ကျတော့တီဟိုဆိုပြီးကဘာသာလုံးသူတို့ကလေ့လာကြတာကိုအဲ့ဒီလည်းငါဗုဒ္ဓဘာသာကိုနည်းနည်းလေ့လာမိတဲ့အခါကျတော့ဒီကာနေအော့ကော့ကဗုဒ္ဓဘာသာသဘောကျပြီးတော့သူကဗုဒ္ဓဘာသာဖြစ်လာ။ဗုဒ္ဓဘာသာဖြစ်လာတော့လည်းအသေးသေးပါပဲ။ဒါပေမဲ့လို့အဲ့ဒီအခါတုန်းကလက်တွေ့ကျင့်ကြံမှုအပိုင်းကအားသိနေတဲ့အခါဖြစ်တော့သူအမြဲလက်တွေ့ကျင့်ကြံတဲ့အပိုင်းရဲ့ဒီလိုရောက်မသွားဘူးတတ်နိုင်မြလေးလာပြီးတော့တတ်နိုင်မြကြီးညိုးသွားတယ်အဲ့ဩကောကဒီဟိုမှာဆိုလို့ကြည့်ရင်ဩကောကြောင်းဆိုပြီးတော့ဗုဒ္ဓဘာသာတန်ကျောင်းတစ်ခုရှိတော့ရှိတယ်သူပြီးတော့လဲအဲ့ဒီကံနဲ့ဩကောကကြံပေးတယ်အလံလိုအပ်နေတယ်ဆိုတော့ဒီလိုဆိုလို့ရှိရင်ရောင်ကြီးတော့6ပါးအလံလောက်ကြရအောင်သူကပြန်ပေးတယ်။ပြန်ပြီးတော့သူ့ကိုပဲအဲ့ဒီအလံပုံစံတင်ပြပါဆိုတော့သူကပုံစံတင်ပြတယ်။အနီရောအဖြူရောအဝါရောအပြာရောအယောင်5ပါးအဲ့ဒီအယောင5ပါးနဲ့နောက်တစ်ခါအဲ့ဒီအယောင5ခုကိုပေါင်းထားတဲ့အယောင2မျိုး။အယောင2မျိုးကအလံပြားကနေကန့်လန့်တင်ခံထားတယ်အဲ့ခုပမာတိမှာတွေ့နေရတဲ့ဗုဒ္ဓသာသနာဗုဒ္ဓဘာသာအလံတော်ဟာအဲ့ဒီကာနေဩကော့အကြံပေးသင်ပြရတဲ့အတိုင်းလက်ခံပြီးတော့သုံးတစ်ကဘာလုံးသုံးနေကြတာဒါဝန္တာတရားပဲတိုင်းကြတာခရိယံတယောက်ကဗုဒ္ဓဘာသာဖြစ်လာပြီးဗုဒ္ဓဘာသာထဲမှာအမှတ်တရားဖြစ်လာအောင်အလံတစ်ခုပုံစံသင်ပြပြီးတော့သွားတာဒါကြောင့်မို့ကဆုံးလာပြီဗုဒ္ဓနေမှာဆိုလို့ရှိရင်အဲ့ဒီဗုဒ္ဓအလံတော်တွေတလူလူတွင်ညာတဲ့အိန္ဒိယမှာရတီဟိုမှာရဒီပြင်နိုင်ငံနေလဲဂျပန်တို့လည်းဒီကြိုက်တယ်ကိုရီးယားတို့ဗုဒ္ဓဘာသာကညဇာတရားပွင့်ပြီလို့ပထမ3လအကြံမှာပထမတန်ခါယနာကျင့်တယ်ပထမတန်ခါယနာကျင့်ပြီးနောက်နှစ်ပေါင်း100အကြံနဲ့ဒီဒုတိယတန်ခါယနာအဲ့ဒီဒုတိယသံဃာယနာမှာစပြီးတော့နည်းနည်းအယူဆပွဲသွားတယ်။အယူဆလေးနည်းနည်းပါပါကိုရကစပြီးနောက်ကြတဖြည်းဖြည်းပွဲလိုက်တာအခုတော့ပါဖြစ်တယ်လေဆိုတော့မဟာယာနဗုဒ္ဓဘာသာဒီနယာနဗုဒ္ဓဘာသာလို့နှစ်ခိုင်းပွဲသွားတယ်ပင်မအနေနဲ့ဒီနယာနမဟာယာနဆိုတာမြင့်မြတ်သောယင်ဖြင့်နိဗ္ဗာန်လို့သွားတဲ့ဂိုင်းလို့ဒီလိုဆိုလို့ရတယ်။ဒီနယာနဆိုတာယုံနိုင်သောယင်ဖြင့်နိဗ္ဗာန်ဒီကိုတွားတဲ့ခိုင်းတဲ့ဒီလိုဒိဗ္ဗာန်ရှိတယ်။အဲဒီမှာဟိနယာနဆိုတာမဟာယာနဂိုင်းဝင်တွေကနှိမ့်ပြီးခေါ်တာ ဟိနယာနာဘုရားဘာသာကိုထေရဝါဒဘုရားဘာသာလို့ခေါ်တယ်။ထေရဝါဒဘုရားဘာသာလို့ခေါ်တယ်။ကဘာကလက္ခဏာဒီစကလုံးပဲလက်ခံပါတယ်။ဟိနယာနာဆိုတဲ့စကလုံးတော့ဒီအခေါ်ဟာရှိတယ်လို့တော့ပဲသိထားရုံသိထားကြတာပါပဲ။သုံးတဲ့အခါကျတော့ထေရဝါဒဘုရားဘာသာလို့သုံးတယ်။မဟာယာနဘုရားဘာသာဆိုတာမြင့်မြတ်သောယင်ဖြင့်နိဗ္ဗာန်ကိုကူးသွားတယ်နိဗ္ဗာန်ကိုသွားတယ်မြင့်မြတ်သောယင်ဆိုတာတဲ့ဘာလဲလို့ဆိုတော့သံဃာသံဃောရိယာနာသံဃာသံဃောရိဆိုတာမြတ်စွာဘုရားသတိသဗ္ဗညုတညာအဟတမေညာသဗ္ဗညုတညာအဟတမေညာရပြီးမှပဲနိဗ္ဗာန်ကိုဝင်ဆံနိုင်တယ်လို့ယူဆတဲ့အခါအဲ့ဒါမဟာယာနာယူဆတယ်အဲ့တော့မဟာယာနအယူအဆရဆိုလို့ရှိရင်ဗုဒ္ဓဘာသာဝင်တိုင်းဗုဒ္ဓရဲ့တတိသာဝကတိုင်းဟာဘုရားဖြစ်လို့ဖြစ်ရဘုရားဖြစ်ပြီးမှပဲနိဗ္ဗာန်ကိုဝင်ရဘုရားမဖြစ်ဘဲနဲ့တော့နိဗ္ဗာန်ဝင်နိုင်ဒါကြောင့်မဟာယာနဗုဒ္ဓဘာသာဝင်ကုသမြတ်ဟာဘုရားလောက်နေပြီဘလောက်ကောင်းလဲနော်မဟာယာနဗုဒ္ဓဘာသာဖြစ်ဖို့မကောင်းကြဘူး။ကောင်းတယ်နော်။ဟုတ်တာမဟုတ်တာတော့ခင်ဗျာဘုရားလောင်းဘဝတော့ရတယ်။မလို့ခြင်းမလားဘုရားလောင်းဘဝဘဝနဲ့။အဲလူခြင်းနဲ့ဆိုလို့ချင်းမဟာယာနတိုင်းနဲ့ဝင်ရော။နော်။ဟောတင်ပါပြီ။ဘုရားလောင်းဖြစ်သွား။အဲကြောင့်မဟာယာနတိုင်းရဲ့သုတ်တန်ဒေသနာတော်တွေထဲမှာသူတို့ဟာမြတ်စွာဘုရားလက်ထက်ကသုတ်တန်ဒေသနာတော်တော့ဒေသနာတော်တွေတော့မဟုတ်ပါဘူး။နောက်ဖြစ်သုတ်တန်ဒေသနာတော်တွေနောက်ဖြစ်သုတ်တန်ဒေသနာတော်တွေဝတုပန္ဓုတို့အတ္တဂောတာတို့အစရှိတဲ့မဟာယာနတိုင်းမှာထင်ရှားတဲ့နောက်ပေါ်သာယေဆရာဆရာတော်ကြီးတွေသူတို့ထွင်ပြခဲ့တာလေ။အဲ့ဒီထဲမှာဆိုလို့ရှိရင်ဘလို့ပါလဲဆိုထေရဝါဒဗုဒ္ဓဘာသာထဲမှာကမြတ်စွာဘုရားကြွပြီဆိုလို့ရှိရင်ဗဂဝါရာဇဇဟံပါဝိတိပိသမတ္တိဘိက္ခုတတေဟိအဲဒီအသွာမျိုးလာတယ်ဗဂဝါမြတ်စွာဘုရားဒီပိသမတ္တိဘိက္ခုတတေဟိ900သောယဟန်တို့ထင်ရာဇဇဟံရာဇဂုပြီဆိုပါဝိတိဝန်တော်မူကြီးဒီလိုလာတယ်မဟာယာနကျမ်းလေးကြတော့အဲ့ဒါမျိုးမှဒီလိုမလားဘူးအပူပါတယ်ဘယ်လိုလဲဆိုတော့ဘဂဝါရဇဂဟံပါဝိတိပိဉ္စမတ္တိဘိက္ခုတတေဟိသဟတမတ္တိဘောဓိတတေဟိဒီလိုလားဘဂဝါမြတ်စွာဘုရားသည်ပိဉ္စမတ္တိဘိက္ခုတတေဟိယဟံ900တို့နှင့်သဟတမတ္တိဘောဓိတတေဟိတထောင်မြတ်သောဘုရားလောင်းတို့နှင့်တတ္တိန်ကွာဗราဇလဟံယသေယျဒီတို့ပါဝိတိဝင်တော်မူသည်ဟောလို့သူတို့ဒီဟာပါဠိတော်ဆိုရင်ကျမ်းမှာသင်္ဒဂရိုက်နဲ့ရေးထားတာအဲဒါသူတို့ကျမ်းမှာနေတဲ့မှာအဲ့ဒီဘောဓိတတ္တမှာပါလို့ဖြစ်လို့မဖြစ်ဘောဓိတတ္တကသူကဘုရားတောင်ညက်သေးရဲ့မဟာယာနသင်္ဒယူထားရဲ့ဘာကြောင့်လဲလို့ဘာကြောင့်ဘုရားလည်းဘုရားနဲ့ညက်တယ်လဲဆိုတော့ဘုရားကပါရမီတွေဖြည့်ပြီးလို့မလို့ကိလေသာတွေကုန်ခန့်သွားလို့သူဟာပြိဋိဘံစံဖို့ပဲရှိတယ်သူ့လုံမှန်ရှိတော့သူကကိစ္စကြီးနေတဲ့ပုံအဲဘောရိတ္တတခေါ်တဲ့ဖယားလောင်းကြီးဟာသူတို့မှာဖယားဖြစ်အောင်ကြင့်ကြံရတာကြင့်ကြံနေကြတာပါရမီတွေဖြည့်နေကြတာနင်လားငါလားကျူလားကြော်လားဖြည့်နေကြရတာဒါကြောင့်မို့သူတို့မှာအလုံးလုံးဆဲပုံစံတွေဖြစ်တယ်မြင့်မြတ်သောလမ်းကိုကြီးမှန်းပြီးတော့အလုံးလုံးနေတဲ့ပုံစံတွေဖြစ်တဲ့အတွက်အဲဘောရိတ္တတခေါ်တဲ့ဘုရားလောင်းကြီးကသဗ္ဗညုတဉာဏ်ရပြီးတဲ့ဘုရားတောင်မြတ်သေးတယ်။အဲဒါလိုသူတို့ယူထားတယ်။ဒီတော့ဟိနယာနာကိုသူတို့ကယုံနိုင်တော်ခြင်းဖြင့်နိဗ္ဗာန်ကိုဝင်နိုင်တယ်လို့ယူထားတဲ့အခါအဲဒါယုံနိုင်တော်ဆိုတာဘာပြောတာလဲဆိုတော့အခုထေရဝါဒလက်ခံထားတဲ့ထေရဝါဒဗုဒ္ဓဘာသာကိုလက်ခံပြီးယုံကြည်ကိုးကွယ်နေတဲ့နိုင်ငံတွေကဘယ်နိုင်ငံတွေဆိုလို့ရှိရင်ဗရာဏအပြင်ပေါ့လေဣဟိုနိုင်ငံမြန်မာနိုင်ငံယူရီးယားနိုင်ငံ ဗီယက်နမ်မှာအနေချင်းရှိတယ်လာအိုနိုင်ငံကမ္ဘောဒီးယားနိုင်ငံအဲ့ဒီနိုင်ငံတွေမှာရှိတဲ့ဗုဒ္ဓဘာသာတွေကထေရဝါဒခေါ်တဲ့ဟိနယနာဗုဒ္ဓဘာသာယုံကြည်လက်ခံအိန္ဒိယထဲမှာဗုဒ္ဓဘာသာချို့ရှိတယ်အိန္ဒိယထဲကဗုဒ္ဓဘာသာတချို့လည်းပဲထေရဝါဒဗုဒ္ဓဘာသာဟိနယနာဗုဒ္ဓဘာသာဝင်နေပဲ58ခုနှစ်ကချင်းနဲ့ယူရီးယားတီမှာဘန်ကောက်မြို့မှာကမ္ဘာဗုဒ္ဓဘာသာကွန်ဖရင့်ကျင်းပတဲ့အခါကျတော့အိန္ဒိယကသူတို့ဗုဒ္ဓဘာသာကိုအဖွဲ့ကိုယ်စားလှယ်ကအိန္ဒိယမှာရှိတဲ့ဗုဒ္ဓဘာသာဝင်တွေရဲ့အကြောင်းကိုအစည်းအဝေးမှာတင်ပြတဲ့အခါမှာအရေးအတွက်ပါပါတယ်ဘယ်လောက်ကြည့်တယ်လဲဆိုတော့အိန္ဒိယတတိယလုံးမှာတဲ့ဗုဒ္ဓဘာသာနဂရီရှိတယ်နဂရီဆိုတော့တန်းဘယ်လောက်လဲတန်းပေါင်း20အဲ့ဒါအဲ့ဒီအချိန်မှာဗမာပြည်လူစုကြီးက24တန်းလောက်ပဲရှိပြီ24တန်းလောက်ပဲရှိပြီအဲ့လူကြီး24တန်းရှိတဲ့ဗမာပြည်ဟာဗုဒ္ဓဘာသာတန်း20မရှိနိုင်ဘူးဒီချိန်ကခရိယာနေအားကောင်းနေတဲ့အချိန်မှာအခုလည်းပဲတောင်တန်းနေမှာဆိုလို့ရှိရင်များသောအားဖြင့်ခရိယာနေပဲမိပြန်တော့သာသာပဲဗုဒ္ဓဘာသာပိပိတတပြည်ရတာဒီတော့အိန္ဒိယနိုင်ငံကသူတို့လူဦးရေနဲ့စာလို့ရှိရင်တော့ဘာမှဗုဒ္ဓဘာသာမဖြစ်တော့ဘူးလို့ဒီလိုပြောရတယ်လူရေရာစုတန်း600ရှိတယ်နဲ့ပြီးတယ်အဲ့ဒါဒီတန်း600တဲကလူရေတန်း20ဟာဗုဒ္ဓဘာသာဆိုတော့အများကြီးနေပြီတော့တော့ဗမာပြည်နဲ့ဆိုင်သူတို့ကများပြင်များများတော့လည်းပဲအခုနပြောတဲ့လူဦးရေတန်းပေါင်း600တဲ့ကြတော့ဒီတန်းတွေလည်းဟာပြိုးလို့ပျောက်တော့ပဲရှိတော့အင်းအားမကောင်းချာမကောင်းချာတဲ့အတွက်မတင်ချဘူးပြီးတော့ဒါကဗုဒ္ဓဘာသာနဲ့အိန္ဒိယမှာဗုဒ္ဓဘာသာတဲ့ဝင်နဲ့လူတွေကလည်းပဲများသောအားဖြင့်ဇန်နေနဲ့လူသင်းရဲတွေပဲများတယ်အဲတက်တန်းကတည်းကနဲ့ပြီးတော့တဲပြီးမတင်ချဘူးသူတို့လှုပ်လှုပ်ချာချာလှုပ်လို့တိတ်မလွယ်ဘူးကျင်အဲအိန္ဒိယမှာလည်းပဲအဲ့ဒီဝင်သမျှဗုဒ္ဓဘာသာတွေကတော့ထေရဝါဒတွေပဲများတယ်။ဒီနိုင်ငံကဗုဒ္ဓဘာသာတွေပဲများတယ်။အဲ့ဒီအိန္ဒိယကအဲ့ဒီဗုဒ္ဓဘာသာတွေရဲ့ပမာဒီရဲ့ဒီဟိုရဲ့ယူရီးယားရဲ့လာအိုရဲ့ကမ္ဘောဒီးယားရဲ့ဗီယက်နမ်ကအချို့အဝက်ရဲ့အဲနေပေါ်မှာလည်းထေရဝါဒဗုဒ္ဓဘာသာအနေချင်းရှိတယ်။အဲ့ဒါကတော့ထေရဝါဒဗုဒ္ဓဘာသာဒီနိုင်ငံကဗုဒ္ဓဘာသာဖြစ်နေ။ကျန်တဲ့ဒီပဲမွန်ဂိုလီးယားရုရှားကချို့စိတ်ပိုင်းပြီးတော့တရုတ်ကိုရီးယားဂျပန်ဗီယက်နမ်တခါဟိုဘက်မှာဟာဝိုင်တို့ဟိုနိုလူးလူးတို့ပစိဖိတ်သမုဒ္ဒရာတွေကအဲ့ဒီဘက်မှာရှိတာတွေကဗုဒ္ဓဘာသာတွေမဟာယာနတွေပြီးတော့အဲ့ဒီမဟာယာနအယူအဆရှိတဲ့ဗုဒ္ဓဘာသာတွေကမြောက်ဖက်ကိုပြန့်နှံ့သွားတယ်နီဘောမှာလည်းမဟာယာနမြားနီဘောကနေပြီးတိဘက်ကနေပြီးမွန်ဂိုလီးယားအာဖဂန်နစ္စတန်နဲ့လည်းရှိတယ်အခုတော့မရှိတော့ဘူးရှိကအာဖဂန်နစ္စတန်မှာဗုဒ္ဓဘာသာအများကြီးဆုံးပါတယ်အာဖဂန်နစ္စတန်မှာရှိတဲ့မယဗုဒ္ဓသင်္ဓုတော်ကြီးဟာအခုတစ်စိတ်တစ်ပိုင်းရှိသေးတယ်အာဖဂန်နစ္စတန်ဆိုတာပါကစ္စတန်ရဲ့နောက်ဘက်ကအခုတစ်စိတ်တစ်ပိုင်းရှိသေးတယ်အဲ့ဒီသင်္ဓုတော်ကြီးဟာကဘာမှာသူ့လောက်ကြီးကျယ်တဲ့သင်္ဓုတစ်ခုမှမရှိဘူး။အဲ့ဒါတော့ကြောင့်ဟိုရှိခါကတော့အာဖဂန်နစ္စတန်မှာလည်းမဟာယာနဗုဒ္ဓဘာသာထွန်းကားခဲ့။အဲ့ဒီကမှနေပြီးတော့မြောက်ဖက်လျှောက်ပြီးပြန်ဣမန္တတောင်တန်းကြီးကျော်ရုရှားရောက်။ဒါကတိဘက်ကဟာလည်းပဲအရှိပဲရှိအောင်မွန်ဂိုလီးယားတရုတ်ပြန်နှံ့သွားတရုတ်ဒီကမှနေပြီးတော့ကိုရီးယားဂျပန်လျှောက်ပြန်သွားဗီယက်နမ်ပြန်သွားအဲ့လိုမြောက်ဖက်ကမဟာယာနဗုဒ္ဓဘာသာကလျှောက်ပြီးပြန့်နှံ့သွားထေရဝါဒဗုဒ္ဓဘာသာကတောင်ဘက်ကလျှောက်ပြန့်နှံ့သွားတယ်အိန္ဒိယနေပြီအိန္ဒိယထဲမှာဗုဒ္ဓဘာသာကနောက်ဆုံးကြတော့မနေနိုင်တဲ့အခြေအနေရောက်သွားတယ်ဘာမွန်ဂိုမင်းတွေလက်ထက်ကြတော့မွန်ဂိုမင်းတွေကမွတ်စလင်မင်းတွေပဲအဲ့ဒီလိုလက်ထက်ကြတော့အကြီးအကျယ်နှိပ်စက်ဖြစ်သီးတာပဲဟိန္ဒူဘာသာရောဗုဒ္ဓဘာသာဆိုတော့ဟိန္ဒူဘာသာကတော့သိအားကောင်းတဲ့ဘာသာမဟုတ်ရောက်ွယ်မတော်နိုင် အဲဗုဒ္ဓဘာသာကတော့အဲ့ဒီအချိန်မှာအားကတဖြည်းဖြည်းနည်းလာတဲ့ဘာသာဆိုတော့အိန္ဒိယနေပြီးတော့မိမိမွေးဖွားရဲ့နိုင်ငံကနေပြီးတဖြည်းဖြည်းပြောက်ပြီးတော့ပြတ်သွားတောင်မဲ့ဒီဟူရောက်အာအိန္ဒိယတောင်မဲ့ကနေပြီးတော့အိန္ဒိယတောင်မဲ့ကပလောကတို့ကဒံဘာတို့အန္တရာတို့အဲ့ဒီတိုင်းကြီးကနေပြီးတော့ပဲပြတ်တယ်လေလို့ဆိုတော့ပရှူးကျွန်းဆိုခေါ်တဲ့အခုမလေးရှားတို့အဲ့ဒီမလေးရှားလာမှနေပြီးအထက်တဲ့ယူရီးယားဗမာပြည်အဲ့ဒီပြတ်လာတယ်ဒါကအဲ့ဒီပန်လောအတိုင်းကနေပြီးတော့ဗမာပြည်ရာမညာတိုင်းနဲ့တည့်ရဲ့ဂုံကုသောဆက်သွယ်မှုရှိတော့အဲ့ဒီမှာလည်းပဲအဲ့ဒီဂုံကုသောဆက်သွယ်မှုကြောင့်ပဲရောက်ဟာအဲ့ဒီတဲ့ခါသောသောကဗမာပြည်ကိုဒီရပါဒဗုဒ္ဓဘာသာရောက်လာတာအဲ့ဒီပန်လောတိုင်းတို့ကရောက်တာပါပဲတရေခိတရာရောက်တာအဲ့ဒီတော့ခရစ်နှစ်400လူလောက်အစောဆုံးတွေ့ရတာ400လူလောက်ပေါ့ဒါပေမဲ့ဒီရဲ့ပုံစောပြရာရှိပါတယ်ခရစ်နှစ်400လူလောက်ဆိုတော့အခု1900ဘလောက်တော့ခရစ်နှစ်ဘလောက်တော့ဘလောက်1956ဆိုတော့အဲ့ခရစ်နှစ်400လောက်လာဆိုတော့လွန်ခဲ့တဲ့နှစ်ပေါင်းဘလောက်လာ1956ဘလောက်ကသို့တော့အဲ့ဒါကပြေခရိုင်မှာအခုဘောဘောကြီးဖရာတို့ဆိုတဲ့အဲ့ဒီသရေခိတရာကြီးကအကျွင့်ညာဖြစ်တဲ့ဖရာတွေအဲ့ဒါတွေကတဲကသူ့ဖို့ကြည့်လို့မလို့ရတဲ့ရွှေရွက်ပေါ်မှာရေးထားတဲ့အက္ခရာတွေကြည့်ပြီးတော့ဆုံးပြရတယ်။ရွှေရွက်ပေါ်မှာပဋိသန္ဓမုပ္ပတ္တိရေးထားတာရှိတယ်။ဒီတော့တခါဥရတ္တယံဆက်ပုမာဧကရသာဟရိတဝဏောပထဝိပပါသောတန်တန်နမတာမိဟရိတဝဏောပထဝိပပါသာအစကြီးတဲ့မောရတို့ရေးထားတာဒီပိုင်းနဲ့သာအဲ့တွေ့ရတယ်တခါဓာတ်တော်ကျုပ်ကျွေးကျုပ်ရဲ့ဘေးမှာလည်းပဲလက်ပတ်ပြီးတော့အခါကြီးရေးထားတာရှိတယ်ပါဠိအခါအဲ့ဒီဟာတွေကိုလိုက်ပြီးတော့ဆက်ဆက်ကြည့်တဲ့အခါကျတော့ဒီအခါအရေးသားတွေဟာခရစ်နှစ်400ကျူပါရေးတဲ့အခါအရေးသားပဲလို့အခါပုံပန်းထားနဲ့ရင်းနှီးရပိုင်းပြီးတော့ထုတ်ပြရတယ်ဒါကြောင့်မို့အဲ့ဒီ400ကျူမှာကျွေးရွက်ပုံမှာတောင်မှပဲဗုဒ္ဓရဲ့ဒေသနာတော်တွေကိုအခါအနေနဲ့ရေးနိုင်သည့်အဖြစ်ယဉ်ကျေးမှုအထင်အမြင်မှလို့မလို့ဘုရားဘာသာအထင်အမ်းနဲ့မြင်မှနေပြီဆိုတော့အဲ့ဒီ400လုံးမတိုင်နဲ့200လုံးလောက်ခရေကဘုရားဘာသာဟာဒီနည်းရနေပြီးတော့သရေဖြစ်တာကိုကူးတယ်လို့ဒီလိုမျိုးခါနိုင်ကြတာရှိအဲ့ဒီကလည်းတလန်းဝင်အဲသူဝနာဒီပကိုအတောကမင်းကသူဝနာဘုံကြီးခေါ်တဲ့တထုံကြီးကိုသောနာမထီနဲ့ဥဒ္ဒရာမထီကိုခရစ်မပေါ်ပြီနှစ်ပေါင်း300လောက်ကခရစ်မပေါ်ပြီနှစ်ပေါင်း300လောက်ကသောနာမထီနဲ့ဥဒ္ဒရာမထီကိုသီရိဓမ္မတောကမင်းကြီးကသာသနာပြုသူ့အနာဘူမိကိုသိွတ်တယ်ဒီလိုကြားနိုင်မှာအခိုင်မှာဆိုတယ်အဲ့ဒီသူ့အနာဘူမိဆိုတာဘယ်လဲလို့ဆိုတော့ရှင်းကတော့သထုံလို့သထုံလို့ဆိုလို့တယ်လို့ဒီလိုပဲအဲတည့်ရယူဆရတယ်ဒါပေမဲ့Now, သူတို့သူတည်နာပုဂ္ဂိုလ်တွေလိုက်တနေတယ်ကစစ်သေးတဲ့အခါကျတော့အဲ့ဒီမြိတ်ကနေပြီးတော့အနောက်ဖက်သွားလို့စင်ကာပူမလေးရှားအဲ့ဒီမလေးရှားခေါ်တဲ့ပချူချွန်းတွေရဲ့တောင်ဘက်မှာခါသောင်းသောင်းတန်းနေတဲ့ကျွန်းတန်းကြီးယာဝစမတ္တရာအဲ့ဒီကျွန်းတန်းကြီးမှာအင်ဒိုနီးရှားပေါ့ဒါတရားမဟုတ်ဘူးတော့ဗုဒ္ဓနေ့ဟိုဗုဒ္ဓဘာသာအကြောင်းသိတဲ့မြန်မာသိအောင်စမ်းမိတဲ့မြန်မာကြောက်ပြောနေနော်အရိကအင်ဒိုနီးရှားမှာအခုတည်းဖယားစေတီကြီးကဘောရဂုဒ္ဒောဆိုပြီးတော့ကြီးပဲအခုတည်းကြီးနေတယ်အဲ့ဒီနေရာတွေမှာသုမတ္တရာကျွန်းကတစ်ချိန်လုံးကလွန်ခဲ့တဲ့နှစ်ပေါင်း20လောက်ကနေတွေ့ရတယ်တွေ့ရတဲ့အခါကျတော့မတွေ့လဲဆိုတော့ကြောက်တာတခုတွေ့အဲကြောက်တာတခုမှာအဲ့ဒီသုမတ္တရကျွန်းကိုသူဝဏ္ဏဒီပလို့နာမည်တတ်တာသူဝဏ္ဏသူစလုံးတိုင်းဆိုလို့ရှိရင်သုဝဏ္ဏဒီပပါဠိပြန်မယ်ဆိုရင်သူဝဏ္ဏဒီပသူဝဏ္ဏဒီပအဲ့တော့သူဝဏ္ဏဒီပနဲ့သူဝဏ္ဏဘူမိဟာဒီပနဲ့ဘူမိပဲကိုယ်ဘူမိဆိုတာကမြေတိုင်းနိုင်ငံဒီပဆိုတာကကျွန်းဒါပဲကွယ်အဲ့ဒါယူဆရာကြည့်တာက အဲ့ဒီစုမန္တရခေါ်တဲ့ဇာဘကျွန်းစုမန္တရနဲ့သုဝဏဒီပနေရာလည်းပဲအမှန်ကြီးကတော့တော်တော်နှိမ့်သားအဲ့ဒီကနေပြီးတော့အထက်မလေးရှားစင်ကာပူမြိတ်ဒဝဲအထက်ယူရီးယားတနင်္သာရီမော်လမြိုင်သတ္ထုံဒီကိုတက်လာတယ်လို့အဲ့ဒါလိုယူဆပြန်ကြည့်တယ်ဒါကြောင့်မို့ပရှုကျွန်းဆိုတဲ့ကုလုံစုမန္တရကျွန်းရာဘကျွန်းနေအပါဝင်အလုံးကိုရှင်းကသုဝဏဘူမိလို့ခေါ်တယ်လို့ဒီထားလျာရှိတယ်။ဒီတော့ဗမာပြည်လို့အခုခေါ်ထားတဲ့အဲ့ဒီပထမမောလမြိုင်တနင်္သာရီတစ်ချောက်ကိုသာသနာဗုဒ္ဓသာသနာထေရဝါဒဗုဒ္ဓသာသနာရောက်တာဟာခရစ်မတိုင်မီနှစ်ပေါင်း300လောက်ကဩဇာအာဏာကြီးမားပြီးတော့တကိုးထက်ခဲ့တဲ့ဒီလိုပြည်ရည်မှာသောကမင်းထွက်လိုက်တဲ့အရှင်သောဏနဲ့အရှင်ဥပ္ပရာတို့ရဲ့သာသနာပြုမှုကစပြီးတော့သာသနာထွန်းကားလာတယ်လို့ဒီလိုထားเสียရှိတယ်အဲ့ဒါကလည်းပါတယ်ခန္ဓာသရေဖြစ်တာခင်မှာကြတော့ခရစ်ပေါ်ပြီးပြီခရစ်နှစ်နှစ်ရာစုလောက်လို့ဒီလိုမှတ်ရမှာပါပဲအဲ့တော့ခန္ဓာသောဏနဲ့ဥဒရမထီတို့သုဏဒီပခေါ်တဲ့ပကျူးကျွန်းဆိုတဲ့ချောင်းလုံးကိုသာသနာပြုတဲ့အချိန်နဲ့သာမျက်ဆိုလို့ရှိရင်သရေဖြစ်တာမှာသာသနာရောက်တာဟာနှစ်ပေါင်း200 300ဆိုတော့900လောက်နောက်ကြနေလေ900လောက်နောက်ကြအဲ့ဒီအချိန်မှာသင်္မင်းမထင်ရှားသေးတော့လည်းပဲတိဘက်ကနေပြီးတပြေးပြေးမဟာယာနဗုဒ္ဓဘာသာဟာပမာကြီးတဲ့မြောက်ပိုင်းကနေပြီးလှည့်ဝင်နေလှည့်ဝင်နေတဲ့အခါကျတော့ခရစ်နှစ်ဆယ်ရာစုလောက်ရှိတဲ့အခါကျတော့တော်တော်အခြေတွယ်ပြီပကမှာအခြေတန်ပြီးတဲ့အတွေ့ပကမှာအရေးကြီးဆိုတဲ့ယာနေပေါ်လာတယ်အဲ့ဒါမဟာယာနဂိုင်းရဲ့ဂိုင်းပွဲတစ်ခုဖြစ်တဲ့တန္တရယာနမန္တရယာနဆိုတဲ့ဒိုင်းဘွေကဘုန်းကြီးပဲအကြီးကြီးဘုန်းကြီးနေတာသံဃိတလက်လေးသည်မင်းကြီးညစ်စီဝရတာတေလံအကျင့်ဆိုးရဲ့ရှင်သူတကာတို့ရဲ့ထိတ်ပြီးရှင်မင်းကြီးတို့ရဲ့ထိတ်ခေါင်းအကြီးကြီးတွေရဲ့ဘုန်းကြီးသူတွေကိုဖွဲ့ဆိုထားတာအဲ့ဒီအကြီးကြီးတွေဟာမဟာယာနလည်းဘယ်ကနဲ့ဝင်လာတာလဲဆိုတော့အဲ့ဒီတိဘက်ကတည်းဝင်လာတယ်လို့ပဲယူဆရရှိတယ်တိဘက်ကတဲ့ဝิญဉ်ဝင်မယ်ဒါမှမဟုတ်ဆိုရင်နေဘောကဖြတ်ပြီးဝิญဉ်ဝင်လာတယ်။ဒါနဲ့ပကံရောက်လာ။ဒါအနောယထာလက်ထက်ကြတော့အဲ့ဒီအရေးကြီးဟန်းတွေရဲ့ရှင်းလေးကြံနေတဲ့ဟာမဟာမူးလို့သိတာနဲ့ပဲအနောယထာကတထုံကပိဋကတ်တော်တွေယူတထုံကသာသနာကိုပကံချွေလာတဲ့အခါကြတော့ပကံမှာသီရဝါဒဗုဒ္ဓသာသနာထွန်းလာတယ်အဲ့ဒီအချိန်မှာအကြီးကြီးတွေကိုအနွယ်ထားကသင်္ကန်းချုပ်ခိုင်းသင်္ကန်းချုပ်ခိုင်းပြီးတော့ပူရီခန်းခိုင်းလဲလုတ်ခိုင်းမြေတူးခိုင်းတဲ့လိုလုတ်ပြလိုက်တယ်လုတ်ပြလိုက်တော့ပကံမှာအဲ့ဒါအနွယ်ထားရဲ့ကျေးဇူးကြောင့်မဟာယာနသာသနာဟာငုတ်သွားတယ်ဒီတော့ဒါတွေမလုတ်နိုင်တဲ့အကြီးကြီးတွေကတခါတောင်တန်းတွေပေါ်တက်သွားကြပကံကနေပြီးတော့ကျောင်းပြီးတော့ထွက်သွားကြတယ်ရှေ့ဘက်မြောက်ဘက်ကျောင်းထွက်သွားတဲ့အခါကျတော့နောက်အဲ့ဒီရဲ့အတွင်းဉာဏ်တွေကယွန်းခိုင်းဆိုပြီးတော့အာဘုဘုပဲပါရောဘုဘုရဲ့ဘုပဲပိုက်ပါရောအဲ့ဒါကြီးကျမ်းနေတယ်အဲ့ဒီယွန်းကိုင်းကဟိုယွန်းကိုင်းအပြည့်အစည်းကြီးကအကြီးကြီးအတိုင်းယူဆလာတဲ့ယွန်းကိုင်းကြတော့သူကတညဟောက်ပါဘူးတနေ့ကိုအမင်းလေးတက်စားရအမင်းလေးတက်စားရမနေ့သောတထနေ့လေတထနှစ်နာရီလောက်တထညတထလောက်ပန်ကြအဲ့ဒီယွန်းကိုင်းတော်ပြီးတရားအထုကိုကောင်းတယ်နော်အသာပြီးတရားအထုကိုကောင်းတယ်အဲ့လိုသားတဲ့အခြားဘုန်းကြီးတွေလာလို့ကြည့်ရင်လည်းပဲအဲ့လိုပဲကတ္တကြည့်တာပဲအဲအဲသူတို့မှလည်းပဲဟိုပကံကြီးကအကြီးကြီးဒီထုံးဆောင်ကမပြတ်တပြတ်ရှိနေတော့အဲသူတို့မှလည်းပဲဘေကမလေးတွေဘာတွေနဲ့ပေါ်နေကြည့်ကြတယ်အဲ့ဒါဟာမဟာယာနဂိုင်းရဲ့ဂိုင်းဘွဲတန္တရယာနဂိုင်းခေါ်တဲ့အကြီးကြီးဂိုင်းရဲ့အဖက်အနယ်ကအခုပမာဒီမှာအဲ့ဒီမှာနည်းနည်းကြမ်းနေပြည့်မြင်လဲသိတာပဲသူတို့မြင်သိတယ်ဖဲရိုက်တယ်ဖဲတိုင်းခံတယ်အမျိုးမျိုးပဲအဲ့ဒီကဲမှာအများကြီးရှိတယ်ဖဲရိုက်ကောင်းတဲ့ဘုန်းကြီးဆိုလို့ကြည့်ပို့ကြည့်ရတယ်ပို့ကြည့်ရတယ်အမနာမြတ်မြတ်နုနုသီကကုဝေရတာတကောအိဒီဘနဲ့ပြည့်စုံလို့လည်းဒီပါရဲ့အဲ့လိုနဲ့ဒီတယ်ထားကြပါစို့ဒီတော့အဲ့ဒီထေရဝါဒကအခုပြောတဲ့အတိုင်းတောင်မဲ့ကိုပြန်ထန်လာတယ်အိန္ဒိယကနေပြောက်ပြီးတော့သီဟုဗမာပြည်ယူရီးယားကမ္ဘောဒီးယားလာဟုစုမန္တရာခေါ်တဲ့ယူရီးယားမှာတော့အဲ့ဒီမှာယောနေမဟာယာနနဲ့သီရဝါဒယောနေအဲစုမန္တရာခေါ်တဲ့ဂျာဘကျွန်း ုမန္တရာကျွန်းဂျာပါကျွန်းခေါ်တဲ့အင်ဒိုနီးရှားဘက်မှာတော့ရှိခါကယောနေ။ဒါကြောင့်ထေရဝါဒဗုဒ္ဓဘာသာလို့ကဘာကအတိအမှတ်ပြုထားပြီးတော့ဟိနယာနလို့မဟာယာနဂိုင်းကနှိမ်ပြီးခေါ်ထားတဲ့ဗုဒ္ဓဘာသာဟာတောင်ဘက်ကိုပြန့်နှံ့သွားတာဖြစ်တဲ့အတွက်တောင်ပိုင်းဗုဒ္ဓဘာသာလို့ခေါ်တယ်။တောင်ပိုင်းဗုဒ္ဓဘာသာလို့ခေါ်တယ်။အခုနဟိနယာနအဲမဟာယာနလို့ခေါ်တဲ့ဗုဒ္ဓဘာသာကတော့မြောက်ဖက်ကိုပြန့်နှံ့သွားလို့ခေါ်တယ်။မြောက်ပိုင်းဗုဒ္ဓဘာသာလို့သူတို့ကိုခေါ်တယ်။ထေရဝါဒမှာကနိဗ္ဗာန်ကိုယူနိုင်တာသုံးနည်းသုံးမျိုးနဲ့ယူနိုင်တယ်။ဘယ်လိုသုံးနည်းသုံးမျိုးနဲ့ယူနိုင်တယ်လဲလို့ဆိုတော့ဘုရားဖြစ်အောင်ကြည့်ဘုရားဖြစ်အောင်ကြည့်လို့မလို့သဗ္ဗညုတ္တဉာဏ်အရဟတမဉာဏ်ရလို့ကိလေသာခတ်တိုင်းကုန်ငိမ့်တဲ့အခါကျတော့မြတ်စွာဘုရားဖြစ်သွား။ဘုရားဖြစ်တဲ့အခါကျတော့အဲ့ဒီဘုရားဘဝကပြိဋိနိဗ္ဗာန်သံပြီဆိုလို့ရှိရင်နောက်ဘဝအတည်းမဖြစ်တော့ဘူး။ဝိသင်းရကလွတ်သွားတယ်နိဗ္ဗာန်ရ။အနုပါတိဒေသနိဗ္ဗာန်ရ။အဲ့ဒါလို့ဘုရားအဖြစ်ကနေပြီးတဆင်းနိဗ္ဗာန်ကိုယူနိုင်တဲ့လမ်းတလမ်းရှိတယ်။နောက်တလမ်းကပစ္စေကဗုဒ္ဓဖြစ်အောင်ပြင့်ကြတယ်။ပစ္စေကဗုဒ္ဓဖြစ်တဲ့ဆိုတာသာသနာ့ဘမှာပစ္စေကဗုဒ္ဓဖြစ်တယ်။သာသနာ့ဘမှာပစ္စေကဗုဒ္ဓဆိုတာသီချာဖရာပေါ့။မြတ်စွာဘုရားသာသနာမရှိတဲ့အချိန်မှာအင်မတန်ပါရမီပြည့်နေတဲ့ပုဂ္ဂိုလ်ကဘယ်သူမှညွန်ကြားပြတတ်မှုမရှိဘဲနဲ့အနိစ္စတရားဒုက္ခတရားအနတ္တတရားထင်အောင်ခန္ဓာကိုယ်ခေါ်တဲ့ယုံနဲ့စိတ်ခေါ်တဲ့နန္တရားကိုတောင့်ရှုရတယ်ဆိုတဲ့နည်းကိုသူ့လူတွေသိတယ်။အဲဒါလို့သိတဲ့အတိုင်းတောင့်ပြီးရှုလိုက်တဲ့အခါကျတော့ယုတ်တရားနန္တရားတွေရဲ့အနိစ္စဒုက္ခအနတ္တသဘာဝအမှန်တွေသိပြီးတော့အဲဒီဝိပဿနာဉာဏ်နဲ့ညံ့တဲ့အခါကျတော့မှပစ္စေကဗုဒ္ဓဖြစ်သွားတယ်။ပစ္စေကဗုဒ္ဓဖြစ်သွားပြီဆိုလို့ချင်းပစ္စေကဗုဒ္ဓအနေနဲ့ပြိဋိနိဗ္ဗာန်စံတော့အနုပါတိဒုက္ခနိဗ္ဗာန်ရတယ်။အနုပါတိဒုက္ခနိဗ္ဗာန်ရတယ်။ဒီတော့အဲ့ဒါလို့ပစ္စေကဗုဒ္ဓကနေခေတ္တနေပြီးတော့တစ်ချက်နိဗ္ဗာန်ကိုယူတဲ့လမ်းတလမ်းရှိတယ်။ဘယ်နှလမ်းရှိသွားပါလဲ။နှလမ်းရှိသွားတယ်။ဒီမှာအဲ့ဒီမှာဟိုခေတ္တဝိသနာသုတ်ထဲမှာခေါရကဏိကခေတ္တဝိသနာသုတ်ဆိုတာတရားအားထုတ်တဲ့ပုဂ္ဂိုလ်တွေဟာတဲ့ကြံ့ကြိုလို့ကျင့်ရမယ်ဆိုပြီးတော့ပေါ်ထားတဲ့ခေတ္တဝိသနာသုတ်တရားအထုတ်တဲ့လူတွေကြံ့ကြိုလို့ကျင့်ရမယ်ဆိုတာဘယ်လိုကျင့်တာပြောတာလူတွေတိုင်းလိုက်ခွေတာပြောတာဘယ်လိုပြောတာအပေါ်မှာပါဒီလိုဒီကာယဝိဝေကရာကျင့်ပစ္စေကဗုဒ္ဓတွေဖြစ်သွားကုန်အမျိုးမျိုးဟောတာလားရှိတယ်တနည်းအားမှာပစ္စေကဗုဒ္ဓတခုပစ္စေကဗုဒ္ဓဖြစ်သွားတာလေခန္ဓာပုဂ္ဂိုလ်တိုင်းဒီဟာမှတ်ဖို့လည်းကောင်းတယ်ပြီးတော့အဲ့ဒီအတိုင်းလိုက်နာပြီးတော့အာထုတ်ကြည့်ဖို့လည်းကောင်းတယ်အဲ့ဒါလို့အာထုတ်နိုင်စရာအကြောင်းအခွင့်အလမ်းတွေကလည်းအများကြီးပဲအထူးသဖြင့်မြို့ရဲရက်ထဲရွာတဲ့နေတဲ့ပုံကိုယ်တွေမှာပို့ပြီးအဲ့ဒီအခွင့်အလမ်းတွေရတယ်အဲ့ဒီအခွင့်အလမ်းတွေရတယ်ဒါကြောင့်မလို့မှတ်စရာကောင်းတယ်ဒီအကြောင်းညာမှတ်စရာကောင်းပြီးတော့အဲ့ဒီမှတ်စရာကောင်းတဲ့အကြောင်းအရာတွေမှာပါတဲ့သဘောတရားကိုမိမိကိုယ်တိုင်လိုက်တာကျင့်သုံးစရာကောင်းတယ်။ဘယ်လိုလဲဘယ်လိုပေါ်ပြတာလဲလို့ဆိုတော့ထုံးစံတိုင်းပဲမင်းမသိမြမတပြီမသိပါရဏတိဆိုတယ်လို့ပဲ။သာကစရတော့အဲ့ဒီကစတာပဲ။အဖြစ်မှန်ကတော့အဖြစ်မှန်ပဲ။ဒါမျိုးလို့ပါရဏတိကြီးကြီးဥတည်သွားရင်တော့တန်နေရဖြစ်စရာဖြစ်တယ်။အဲ့ဒီပါရဏတိကြီးကဟိုးရှိကကောရမညသာဖျားမပေါ်ပြီးမပွင့်ဘူးလားအင်မတန်စီကားတယ်အင်မတန်စီကားတဲ့ပါရဏတိပြည်မှာဇေနာပဲတခါတယောက်ကလမ်းမေးမှာထိုင်ပြီးတော့လူသွားလေးကြည့်တယ်အဲ့ဒါတော့ကြည့်နေတော့ပါပဲသူကြည့်နေတယ်အင်မတန်ရှည်သွားနောက်လိုက်ညီးပြီးတော့နေနှင်းလားရွှေနှင်းမြလို့အဆင်ပြေတဲ့ပါအမိနဲ့တကယ်နော်ဘာပါလိမ့်မလဲမောင်ယောကြီးပါတယ်မြင်းနဲ့လားရွှေနဲ့မြလို့အဆင်ပြေတယ်ဆိုတော့သာမီပေါ့ဟုတ်လားဇနီးမောင်နှံအဲဇနီးမောင်နှံနှစ်ယောက်လာတာတွေ့တယ်ဒါကကလည်းအင်မတန်ရုပ်ရည်ဘုရားရအချိုးကျပြီးတော့တင့်တယ်လှပါအမျိုးသမီးကလည်းသွေသွေတရရနဲ့အင်မတန်လှပါတင့်တယ်ချောမွေပြေပြစ်တယ်ပြေသွားနောက်လိုက်ညီတဲ့ဇနီးမောင်နှံနှစ်ယောက်လာတော့အဲ့ဒီလမ်းမေးထိုင်နေတဲ့လူကကြည့်မိကြည့်မိတော့နှစ်ဦးလုံးတင့်တယ်လှပါတာမှာသူကဘာပိုးသွားအာယုံဆိုင်ပြလိုက်တယ်လဲလို့ဆိုတော့အမျိုးသမီးကိုသွားပြီးပိုးအာယုံဆိုင်ပြလိုက်တော့အမ မျိုးသမီးရဲ့ချောမွန်လာမှတင့်နေတဲ့ဒုပကာယကသူ့ကိုရုပ်အသင်းကသူ့ကိုဆွဲဆောင်လိုက်တော့စိတ်ထဲမှာထိတ်ကနေဖြစ်သွားတယ်။စိတ်ထဲမှာထိတ်ကနေဖြစ်သွားတယ်ဆိုတာကြောက်သွားတယ်ဟမ်ထိတ်ကနေဖြစ်သွားတယ်ဆိုတာဒါကြောက်သွားတာသိရအဲ့ဒီထိတ်ကနေဖြစ်သွားတယ်ဆိုတာယဉ်ခုန်တာပြောတာပေါ့လားအဲ့ဒီအမျိုးသမီးကတတ်မဲ့တဲ့စိတ်ဖြစ်တဲ့အခါကျတော့ဒီအမျိုးသမီးကတတ်မဲ့တဲ့စိတ်တွေဖြစ်နေပထမတော့မသိသေးဘူးနောက်ကြမှာဖြုတ်နေတယ်ဟဲ့ငါဟာသူတစ်ပါးရဲ့ဇနီးအပေါ်မှာသွားပြီးတော့တတ်မဲ့တဲ့စိတ်တွေဖြစ်နေပေါ်ပဲဒီစိတ်ကိုငါလက်ခံထားလို့မလို့ဒီစိတ်ကကြီးထွားလာမယ်ဆိုလို့ရှိရင်တော့အကျိုးအင်မတန်နေတော့မှာပဲငါမဟုတ်တဲ့စိတ်လက်ခံထားမိပါလားငါဘောငါသဏ္ဍာန်မှာမဟုတ်တဲ့စိတ်တွေဖြစ်နေပါလားစိတ်ထဲကချက်ချင်းတတိယတာနဲ့အဲ့ဒီစိတ်ကိုဖြေပြောက်တဲ့ဒီသူရှာကြည့်လိုက်တဲ့အခါကျတော့စိတ်ကိုရှုမှတ်တဲ့ဒီချက်ချင်းတော့အတွေ့တော့တတ်မဲ့တယ်တတ်မဲ့တယ်တတ်မဲ့တယ်တတ်မဲ့တယ်တတ်မဲ့တယ်လို့ရှုမှတ်တယ်တတ်မဲ့တဲ့စိတ်ကိုရှုမှတ်တယ်တတ်မဲ့တဲ့စိတ်ဘာလို့ဖြစ်ပေါ်လဲတတ်မဲ့စရာအာယုံရှိလို့တတ်မဲ့တဲ့စိတ်ဖြစ်ပေါ်တယ်တတ်မဲ့စရာအာယုံကိုမြင်မြင်ချင်းရှုများရှုမိမယ်ဆိုရင်တတ်မဲ့တဲ့စိတ်ဖြစ်မလားမဖြစ်ဘူးအခုအဲ့ဒီမြင်မြင်ချင်းမရှုမိလို့ဘာဖြစ်တယ်တတ်မဲ့တဲ့စိတ်ဖြစ်တယ်တတ်မဲ့တဲ့စိတ်ဖြစ်တဲ့အခါကျဒီစိတ်ကိုထပ်မရှိဘူးဆိုလို့ရှိရဲ့ငါတတ်မဲ့တဲ့တတ်မဲ့တဲ့ငါရှိတယ်ဟောဒါဖြစ်မလားဘူးလားအဲ့ဒီတတ်မဲ့တဲ့သဘောပုံမှာပဲထပ်ပြီးသားရတဲ့သဘောမဖြစ်နိုင်ဘူးလားဖြစ်နိုင်ဒါကြောင့်လောဘအာယုံမြင်ကြိုက်ကြုံအကုန်ရှုရမည်လောဘဖြစ်စရာအာယုံမြင်ကြိုက်ကြုံလာပြီဆိုလို့ရှိရင်တော့ရှုဒါဖြင့်ကြားကြိုက်ကြုံရင်တော့ရှုရမယ်မွေးကြိုက်ကြုံလို့ကြည့်ရင်တော့ရှုရမယ်။စားသိကြိုက်ကြုံရင်တော့ရှုရမယ်။ထိကြိုက်ကြုံရင်တော့ရှုရမယ်။လောဘအာယုံမြင်လိုက်ကြုံအကုန်ရှုရပြီ။အဲ့ဒါလို့ရှုမိရင်တတ်မဲ့တဲ့လောဘသူစိတ်ထဲဝင်မှာမလား။ဒါထိုကနလောဘမဝင်ပြီ။ရှုမိပြီဆိုရင်တော့လူကျင်တတ်မဲ့တဲ့လောဘသူကနမဝင်တော့ဘူး။အခုသူရှုမိကြလား။မြင်တယ်မြင်တယ်မြင်တယ်နဲ့တော့မရှိမိလိုက်ဘူးမရှိမိလိုက်တော့စိတ်ထဲမှာချင်းချင်းဝင်ရောက်လာတဲ့ရံသူတို့ကြီးဘွားကနေပေါ်လာဘယ်လိုလဲတတ်မဲ့တဲ့လောဘတဏှာမဟုတ်ပေဘူးလားမရှိမိလင်းလောဘဝင်ဘာလို့ရမလဲသူ့ပင်ရှုရမည်သူ့ဆိုတာဘယ်လိုလဲတတ်မဲ့တဲ့လောဘကိုရှုရမယ်တတ်မဲ့တဲ့တတ်မဲ့တဲ့တတ်မဲ့တဲ့ကိုရှုရမယ်တကယ်တော့သူမရှိရင်ဘာဖြစ်မလဲသူမရှိလင်းငါးကောင်းခြင်းခင်မင်းဆွဲလန်းသည်အဲ့ဒီတတ်မဲ့တဲ့လောဘကိုမရှိဘူးဆိုလို့ရှိရင်ငါတတ်မဲ့တဲ့ဘု து ဝတ်တတ်မဲ့တဲ့အဲ့ဒီအမျိုးသမီးကိုဟောပုဂ္ဂိုလ်တွေတတ္တဝါတွေငါတွေဆိုတဲ့အတ္တဒိဋ္ဌိလက္ခဏာဒိဋ္ဌိတွေဝင်မလာဘူးလားဝင်လာတယ်အဲ့လိုပုဂ္ဂိုလ်အမြင်တတ္တဝါအမြင်တွေမြင်လာပြီဆိုလို့ရှိရင်အဲ့ဒီတတ်မဲ့ဘူးပေါ်ထပ်ပြီးတော့ခင်မင်းမှုသောလမှုဥပါဒံဒါတွေမဖြစ်လာနိုင်ဘူးလားဖြစ်လာနိုင်တယ်မရှုမိလင်းငါးကောင်းခြင်းခင်မင်းသွယ်လန်းသည်ဟုတ်သလားသင်လိုက်ကြည့်ရအောင်လောဘအာယုံမြင်ကြိုက်ကြုံအကုန်ရှုရမည်သို့ ုမရှုလင
်
သာကောင်းခြင
်း
ခင်မင်းဆွဲလန်းသည
်
သူမရှုလင
်
သာကောင်းခြင
်း
ခင်မင်းဆွဲလန်းသည ตําแหน่งในโลกကိုตําแหน่งตําแหน่งตําแหน่งလို့ဆက်ခါဆက်ခါဆက်ခါဆက်ခါဆက်ခါဆက်ခါတင်းနေရင်စွတ်စွတ်ဆက်ဆက်ပြုတ်ပြလိုက်တယ်ဆိုလို့ရှိရငါရှုနေတယ်လို့သိပါအောင်မလ
ား
ငါตําแหน่งနေတယ်လို့သိပါအောင်မလ
ား
ตําแหน่งတဲ့စိတ်ရယ်ตําแหน่งတဲ့စိတ်ရှိလာလို့မလို့သူ့ကိုရှုတဲ့စိတ်ကလေးရယ်ဒီနန္တရားနှစ်ခုပါပေါ်ကြီးပြောက်ကြီးပေါ်ကြီးပြောက်ကြီးပေါ်ကြီးပြောက်ကြီးရယ်ဖြစ်နေတာပဲလို့ဟောလို့သိတွေ့လာအဲ့ဒီအချိန်မှာတကယ်ချုပ်လို့တမာတိတကယ်အကောင်းလို့မလို့စူးစိုက်ဖြိပြီဆိုလို့ကြည့်ရတယ်။ငါဆိုတာကိုလည်းမတွေ့တော့ဘူး။ပုဂ္ဂိုလ်ဆိုတာတတ္တဝါဆိုလည်းမမြင်တော့ဘူး။ပုံတန်ထန်ပညာကိုလည်းမတွေ့တော့။မတွေ့တော့ဘဲနဲ့တတ်မဲ့စိတ်နဲ့တတ်မဲ့စိတ်ကိုရှုတဲ့စိတ်။မြတ်ဒီနန္တရားနဲ့ခမရပဲလို့တွေ့တဲ့အခါကျတော့နန္တရားနန္တရားအချင်းချင်းပွဲပြားမသွားဘူးလား။ပွဲပြားသွားတယ်။အရှုကလည်းနန္တရားပဲရှုတာလည်းနန္တရားပဲ။အခါအရှုကနန္တရားကလည်းပဲတတ်မဲ့တဲ့သဘောဆိုတဲ့အကျုကနန္တရားကလည်းပဲအခုဖြစ်ပြီးတော့ရှုလိုက်တယ်ပျောက်သွားတယ်နောက်တစ်ခါပြန်ပေါ်တယ်တတ်မဲ့တယ်လို့ရှုလိုက်တယ်ပျောက်သွားတယ်နောက်တစ်ခါပြန်ပေါ်တယ်တတ်မဲ့တယ်လို့ရှုလိုက်တယ်ပျောက်သွားတယ်ဟောချက်ချင်းချက်ချင်းတစ်ချက်စီတစ်ချက်စီပျောက်ပြောက်သွားတယ်ရေစက်ကလေးများတစ်ချက်ချင်းတစ်ချက်ချင်းတစ်ချက်ချင်းချလိုက်တယ်လို့ကြကြသွားတယ်ရှုမှတ်လိုက်တိုင်းရှုမှတ်လိုက်တိုင်းတတ်မဲ့စိတ်တစ်ခုအကျုကစိတ်တစ်ခုတစ်ခုကပြက်ပြက်ပြက်ပြက်ပြီးတော့ပြုတ်ပြုတ်ပြုတ်ပြုတ်ပြီးကြကြကြကြသွားတာဒါကိုဒီဒီခြားခြားသိတယ်တကယ်စူးစိုက်ယုံဒီမှာယုံတရားအနေနဲ့ကျุတရားမရှိလို့မလို့နန္တရားဖြစ်တဲ့သိစိတ်ကိုကလေးကိုတော့သိတယ်သိတယ်လို့ကျุရတဲ့အခါမှာသေသေးခြားခြားစူးစူးဆိုင်ဆိုင်ရှိပြီးအမှန်တန်စိတ်ဝင်စားစရာကောင်းလောက်အောင်ဆန်းကျယ်ရာလေးကိုတွေ့တွေ့အဲ့လိုကလေးတွေ့ရတယ်အဲ့လိုတွေ့ပြီဆိုတော့ငါလို့အတိတ်ရှိတော့ဘူးငါကောင်ဆိုတဲ့အတ္တတကြီးရှင်ပြီပုဂ္ဂိုလ်တ attva ဆိုတဲ့တ attva တကြီးရှင်ပြီဘာကြောင့်လဲဆိုတော့အရှုကနန္တရားနဲ့ရှုတဲ့နန္တရားမျှပဲဒီအခိုက်မှာရှိနေတယ်လို့ဟောသွားကြည့်တယ်။အဲကြောင့်ရှုမိလိုက်ရင်ယုံနာမြင်ထုတ်ပြန်ကြောင်းသိပြီတဲ့။ဘယ်လိုအကြောင်းအကျိုးကိုသိတယ်လဲဆိုတော့အရှုကတတ်မဲ့တဲ့စိတ်ကလေးရှိလို့သာတတ်မဲ့တယ်လို့ရှုတဲ့ရှုစိတ်ကလေးဖြစ်ပေါ်လာတယ်။အကျိုးတရားလေးဖြစ်ပေါ်လာဟောလို့ပြီးလာ။အရှုကတတ်မဲ့တဲ့စိတ်ကလေးမရှိဘူးဆိုလို့ရှိရင်ရှုရဲရှုမှတ်စိတ်ဆိုတဲ့အကျိုးတရားလေးမဖြစ်ဘူးဒါကြောင့်ရှုမှတ်စိတ်ကအကျောင်းတတ်မဲ့စိတ်ကအကျိုးဟုတ်သလားဘယ်လိုပဲလို့တတ်မဲ့စိတ်ကအကျောင်းရှုတဲ့စိတ်ကဒါဖြင့်ငါမှန်သလားပြိဿမှန်သလားပြိဿမှန်တယ်မင်းတည်းဟုတ်ပါလားဒီလိုဆိုတို့မှားစီပေါ့ဝင်နော်အဲ့ဒီကအမျိုးသားဟာအဲ့ဒီတိုင်းနဲ့တတ်မဲ့စိတ်ကိုရှုတယ်။ဖြူမိလိုက်နှင်းယုံနာမြင်ထို့ပြင်ကြောင်းပြီးပြီ။အကြောင်းအကျိုးယုံနဲ့နာမြပဲတနည်းနာနဲ့နာမြပဲလို့ဒီလိုသိတယ်။ပုဂ္ဂိုလ်သတ္တဝါငါဆိုတာမရှိဘူးလို့သိတဲ့အခါကျတော့အတ္တဒိဋ္ဌိတက္ကဒိဋ္ဌိပြောတယ်ဟောဒိဋ္ဌိဝိတုပ္ပိ။အတိဉ္စဆင်းရဲသွားပြီ။နာမရူပပရိစ္ဆေရညာနာနဲ့ယုံရဲ့သဘောအမှန်ကိုပိုင်းမထားရသည်။ထို့ပြင်ကြောင်းပြီးပြီ။တတ်မဲ့စိတ်ဆိုတဲ့အာယုံအကြောင်းညောင်းရှုမှတ်စိတ်ဆိုတဲ့အကျိုးတရားလေးဖြစ်ပေါ်လာတယ်။ဘယ်သူမှမလုပ်ပြီးလို့မဟုတ်ဘူး။ထာဝရဘုရားသခင်ကြီးကဖော်ခံလို့ဖြစ်ပေါ်လာတာမဟုတ်ဘူးလား။တတ်မဲ့စိတ်ကလေးရတယ်။ဘာကြောင့်ဖြစ်ပေါ်လာ။တတ်မဲ့စိတ်ကလေးဘာကြောင့်ဖြစ်ပေါ်လာတော့။တတ်မဲ့စရာအာယုံအကြောင်းညောင်းဖြစ်ပေါ်လာတယ်ဟုတ်တယ်လေသိ။နောက်တစ်ခါတတ်မဲ့စိတ်ကလေးဖြစ်ပေါ်လာလို့ဘာစိတ်ကလေးဖြစ်ရတယ်လဲ။ရှုမှတ်တဲ့စိတ်ကလေးဖြစ်ရတယ်။ဟောအကြောင်းကြောင့်အကျိုးဖြစ်တာသိတော့ပါဉဏ်နဲ့ပစ္စယပရိဂဟဉာဏ်တနည်းဓမ္မတိပညာပစ္စယပရိဂဟဉာဏ်ဓမ္မတိပညာအကြောင်းကြောင့်အကျိုးဖြစ်တာသိပြီ။အကြောင်းကြောင့်အကျိုးဖြစ်တာသိပြီဆိုတော့အဲ့ဒီတတ်မဲ့စိတ်ကလေးဖြစ်ပေါ်လာအောင်လှုပ်ပေးတဲ့ပုံကိုယ်တ attva ရှိသလား။ကာရကဒိဋ္ဌိတဲ့မရှိဘူး။ပြုလှုပ်တတ်သူရှိတယ်လို့ယူဆတဲ့ အမြင်မှမရှိတော့အဲ့ဒီဒိဋ္ဌိလည်းကျင့်သင်သွားပြီအဲ့ဒီဒိဋ္ဌိကျင့်သင်သွားပြီဆိုလို့ရှိရင်လူကိုလောက်ပေးတတ်တဲ့ခံလင်းပေးတတ်တဲ့ပုဂ္ဂိုလ်တရားအကြောင်းလူဖြစ်လာတယ်ဆိုတဲ့အယူမှဣဒ္ဓရနိမနဝါဒလည်းဆင်သွားပြီအဲ့ဒီဣဒ္ဓရနိမနဝါဒကိုဝိသမဟိတုဒိဋ္ဌိလို့မငြိမ်များသောအကြောင်းကြောင့်မဟုတ်တဲ့အကြောင်းကိုအကြောင်းအဖြစ်နဲ့ယူဆတဲ့အယူမှလို့ဆိုလို့ရဝိသမဟိတုဒိဋ္ဌိအဲ့ဒါဒီတမ်းမြစ်စိတ်လေးဖြစ်ပေါ်လာအောင်ခါພັນစင်းရှင်ကြီးကလှုပ်ပေးလိုက်တာလားမဟုတ်ဘူးအဲ့ဒါພັນစင်းရှင်ကြီးကလှုပ်ပေးလို့တတ္တဝါတွေဖြစ်ပေါ်လာတယ်လို့ယူဆရဲအဲ့ဒါဝိသမဟိတုဒိဋ္ဌိခေါ်တယ်အဲ့လိုသိတဲ့အခါကျတော့ဝိသမဟိတုဒိဋ္ဌိကျင့်သွားရဲနောက်တော့ဒီတမ်းမြစ်စိတ်လေးဟာအကြောင်းမရှိဘဲနဲ့သူ့လိုလိုဖြစ်ပေါ်လာတာလားဘယ်လိုဖြစ်ပေါ်လာတာလဲအကြောင်းရှိလို့ဖြစ်ပေါ်လာတယ်ဘာအကြောင်းကြောင့်ဖြစ်ပေါ်လာလဲသမေတ္တရာအာယုအကြောင်းကြောင့်ဖြစ်ပေါ်လာတယ်။ဟောအဲ့တော့အကြောင်းကြောင့်အကျိုးတရားလောကမှာဖြစ်နေတဲ့သဘောတရားမှန်တယ်ကအကြောင်းကြောင့်ကြီးဖြစ်နေတာပဲ။အကြောင်းမရှိဘဲတော့မဖြစ်ဘူးလို့ဒီလိုသိသွားပြီဆိုတော့ဟောအာဟိတုကဒိဋ္ဌိကင်းနေအောင်။အကြောင်းမရှိဘဲနဲ့သူ့လိုလိုဖြစ်ခြင်းတို့တိုက်ဆိုင်လို့မလို့ဖြစ်ပေါ်လာပါတယ်လို့ယူဆတဲ့အာဟိတုကဒိဋ္ဌိအသိအမြင်မှဒါကင်းသွားကြတယ်။ကင်းသွားတဲ့အခါကျတော့ဟောဒီမှာအကြောင်းကြောင့်မသိတဲ့ပစ္စယပရိသဉာဏ်ရရင်ဆိုရင်ယုံမာတွေလွန်မြောက်သွားပြီတဲ့ယုံမာတွေလွန်မြောက်သွားပြီအရင်ကများဖြန့်သိမ်းတဲ့ပုဂ္ဂိုလ်လုပ်ပေးတဲ့ပုဂ္ဂိုလ်ရှိကြသလားဒါမှမဟုတ်အကြောင်းမရှိဘဲနဲ့များဖြစ်ပေါ်လာတာလားဆိုတဲ့တန်မြတ်တွေဒါတွေမဟုတ်တော့ဘူးအကြောင်းကြောင့်ဖြစ်ပေါ်လာတာပဲဖြန့်သိမ်းတဲ့ပုဂ္ဂိုလ်လည်းမရှိဘူးလို့ယုံမာတန်မြတ်လွန်မြောက်သွားတယ်တခြားယုံမာ16ချက်လွန်မြောက်ပုံနဲ့ပဲဒီနေရာမှာကြည့်သေးတယ်ဘဝကြီးကတော့ကြည်ဝေးပါတယ်ထားကြတယ်ဒီတော့အဲ့ဟာကိုကင်္ခာဝိတရဏဝိတုဒ္ဓိအကြောင်းကျိုးသိပြီဆိုတော့ယုံမားကိုလွန်မြောက်သောအားဖြင့်စင်ကြဲသွားတယ်တဲ့ယုံမားလွန်မြောက်လျက်စင်ကြဲအနိုင်နဲ့စင်ကြဲသွားတယ်ဒါကြောင့်ရှုမိလိုက်နေယုံနာမြင်ထုတ်ခြင်းကြောင်းသိပြီယုံနာကြောင်းမြသိလေကပါတဲ့ဇူလသောတာမီယုံနာကိုသိတဲ့နမရူပပရိစ္ဆေဒညာအကြောင်းအကျိုးကိုသိတဲ့ပစ္စယပရိသညာဒီညာနှစ်ပါးရပြီဆိုလို့ရှိရပဲဇူလသောတာပန်ကိုခေါ်နိုင်ပြီတဲ့သောတာပန်ရဲ့အလားတူပြီတဲ့လာမယ့်ဘဝမှာတော့ဒုက္ခတိဘဝခေါ်တဲ့အပေဘဝကိုမရောက်နိုင်တော့ဘူးဆိုခုနကလည်းသူ့မရှိလေငါကောင်းတင်ခင်မင်းဆိုလန်းသည်ရှုမိလိုက်လင
်
ယုံနာမြင
်
ရင်ကြောင်းသိသည
်ဟု
တ်ပြီပါပြီသုညာ
တိရောနာ
တိရော
နာတိ
သုညာတိရောနာတိရောန
ာတိ
တတ်မဲ့တတ်မဲ့တတ်မဲ့လို့တတ်မဲ့စိတ်ရှူရင်ရှူရင်နဲ့တတ်မဲ့စိတ်ရဲ့နန္တရားသာဖြစ်တဲ့နန္တဘောညာတာဖြစ်တဲ့အကြောင်းတတ်မဲ့ဒီပုဂ္ဂိုလ်သတ္တဝါမရှိတဲ့အကြောင်းရှူတဲ့ပုဂ္ဂိုလ်သတ္တဝါမရှိတဲ့အကြောင်းတတ်မဲ့စိတ်ရှိလို့သာရှူစိတ်ဖြစ်တဲ့အကြောင်းဒီနဘာဝအမှန်တည်းတည်ရင်တည်ရင်ကနေပြီးတော့တတ်မဲ့စိတ်ရောရှူစိတ်ရောဖြစ်ပြီးပြတ်မတည်မြဲတဲ့အနိစ္စသဘောတွေမပြတ်ဖြစ်တဲ့နေရာနှိမ့်သက်နေအနှိမ့်သက်ခံရတဲ့ဒုက္ခသဘောတွေအနိဗ္ဗာန်အခိုင်အမာအစိုးရတဲ့အနေနဲ့ပုဂ္ဂိုလ်သတ္တဝါလို့ခေါ်ရတဲ့အတ္တလို့ခေါ်ရတဲ့သဘောမရှိတဲ့အနတ္တတွေလို့ဒီလိုသိရင်သိရင်ကအဲ့ဒီအနိစ္စဒုက္ခအနတ္တဉာဏ်တွေတစ်ဖက်နဲ့တစ်ဖက်မြင့်သွားပြီးတော့မဲ့ဉာဏ်ဖို့ဉာဏ်တွေမလေးတဲ့